နျူကလ িয়ার လက်နက်ထုတ်လုပ်နိုင်တဲ့ပလူတိုနီယံနဲ့ထုတ်နေတယ်လို့တမ်းများရှိခံထားရတဲ့နျူကလ িয়ার စက်ရုံကိုမြောက်ကိုရီးယားကပြန်လည်လက်ပတ်နေတယ်လို့ကုလသမဂ္ဂနျူကလ িয়ার စောင့်ကြည့်ရေးအေဂျင်စီ IAEA ရဲ့နှစ်ပတ်လည်အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါဟာမြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်မှုကိုတိုးချဲ့လှုပ်ဆောင်နေတယ်ဆိုတာမိမောင်းထုတ်ပြလိုက်တာလည်းဖြစ်ပါတယ်။နျူကလ িয়ার လက်နက်ထုတ်လုပ်နိုင်တဲ့အဆင့်ရှိတဲ့ပလူတိုနီယံနဲ့ထုတ်လုပ်နေတယ်ဆိုတော့9မီဂါဝတ်နျူကလ িয়ার စက်ရုံလက်ပတ်နေတဲ့လက္ခဏာတွေကို2018ခုနှစ်နောက်ပိုင်းမှာပထမဆုံးအကြိမ်ပြန်လည်တွေ့ရှိရခြင်းဖြစ်ကြောင်းဩဂုတ်လ29ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ IAEA ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ရုံပြုံနျူကလ িয়ার စက်ရုံပြန်လည်လက်ပတ်နေတယ်ဆိုတော့ပုံပေါ်တဲ့အေးခံတဲ့ရေတွေထုတ်နေတယ်ဆိုတော့အရေးလက္ခဏာတွေခုနှစ်ဇူလိုင်လအစောပိုင်းကတည်းကတွေ့နေရကြောင်း IAEA ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။IAEA ရဲ့နျူကလ িয়ার စုံစမ်းရေးမှုတွေကိုမြောက်ကိုရီးယားက2009ခုနှစ်မှာမောင်းထုတ်လိုက်ပြီးကြတဲ့ကမြောက်ကိုရီးယားကနျူကလ িয়ার လုပ်ငန်းစဉ်တွေကို IAEA အနေနဲ့တွားရောက်စစ်ဆေးခွင့်မရှိတော့ပါဘူး။အဲဒီလို IAEA ကိုယ်စားလှယ်တွေကိုမောင်းထုတ်လိုက်ပြီးတဲ့နောက်မြောက်ကိုရီးယားကသူ့ရဲ့နျူကလ িয়ার လက်နက်တိစောက်ရေးအစီအစဉ်တွေကိုပြန်လည်စတင်ခဲ့ပြီးပြည်လို့စမ်းသပ်မှုတွေလည်းပြုလုပ်ခဲ့ပါတယ်။မြောက်ကိုရီးယားက2019ခုနှစ်မှာနျူကလ িয়ার လက်နက်စမ်းသပ်ပြုလုပ်မှုတွေကိုနောက်ဆုံးအကြိမ်ပြုလုပ်ခဲ့ပါတယ်ခင်ဗျာ။